Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇွန်လ9ရက် VOA American တန်ရဲ့တင်းင်းလူနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းင်းလူနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်American နဲ့ Mexico သဘောတူညီချက်အတွက်ကရှင်ပြောင်းချေချနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းသိမ်းနိုင်လိုက်တယ်လို့ Mexico သမ္မတကပြောပါတယ်ဒီမှာနိုင်ငံမှာချင်းပါခဲ့တဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးတွေရဲ့အစည်းအဝေးတွေမှာကမ္ဘာစီးပွားရေးကိုကာကွယ်ပေးဖို့အတွက်မူဝါဒပေါင်းစုံကိုကျင့်သုံးသွားဖို့ကိုသဘောတူခဲ့ကြပါတယ် Venezuela နဲ့ Colombia နယ်စပ်ကိုစနေနေ့ကဖွင့်ပေးလိုက်တဲ့အတွက် Venezuela နိုင်ငံသားတွေ Colombia နိုင်ငံထဲဝင်ပြီးတော့အစားအစာနဲ့စီးပွားတွေဝယ်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံသားသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှဒေါက်တာရှင်တွေနားဆင်ရမယ့်သတင်းလှော်တွေမှာမြန်မာတက်မလို့နဲ့ရခိုင်လက်နက်ကင်ဖွဲ့ AA တို့အကြာချင်းပြည်နယ်တောင်ပိုင်းပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရသားတွေစစ်ပီးရှောင်နေရပါတယ
်တပ်ပွဲတွေဖြစ်တော့နေရွာလောက်ကဒီအခုပလဲဝါမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေဒီမှာချောင်းထဲရွာရဲပြီးတော့ဒီမှာ
စစ်ဆောင်အကူအညီပေးတာဝန်ရှိသူဦးကျော်အောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူစစ်ပွဲတွေအများဆုံးရပ်တန့်ရင်းနဲ့စစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးအစိုးရနဲ့တက်မလို့ကိုကချင်စစ်ဆောင်တွေနဲ့ငင်းချမ်းကြီးလူလားသူတွေကတောင်းဆိုလိုက်တဲ့အကြောင်းပြည်သူစာစုစာရေးဆရာကြီးဗမော်တင်အောင်ရပြည့်အကျိုးခန္ဓာကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပြီးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်
အမေရိကန်ပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးသဘောတူညီချက်အတွက်ကရှုပြောင်းချေချနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းနိုင်လိုက်စေတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်ခဲ့တဲ့လူစုစုဝေးမှုအတွင်းမှာအဲ့လိုပြောကြားလိုက်တာပါ။တကယ်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကိုယ်စားလှယ်တွေဝါရှင်တန်မှာစုနေမှုမအောင်မြင်ခဲ့ရင်သူ့အနေနဲ့မလုပ်ချင်ပေမဲ့လည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာတံပြန်ပြီးတော့သွင်းကုန်ခွန်တွေကောက်ဖို့အတွက်ကိုပြင်ဆင်ခဲ့ရတယ်လို့သမ္မတလိုပက်စ်အိုဘရာဒေါကပြောပါတယ်အလုံးကိုခက်ခဲတဲ့အခြေအနေအောက်မှာအခုလိုအရေးပါတဲ့သဘောတူညီမှုကိုရခဲ့တဲ့အတွက်သူတို့အောင်ပွဲခံကြခဲ့တယ်လို့သမ္မတအိုဘရာဒေါကပြောပါတယ်ဒီသဘောတူညီချက်အရမက္ကဆီကိုကနိုင်ငံရေးခေါလုံွေရှောက်ထားတဲ့သူတွေကိုအမေရိကန်ကပြန်ပို့တဲ့နိုင်ငံနယ်စပ်တစ်လျှောက်မှာလူမျိုးရေးတွေတိုးမြင့်ချထားဖို့သဘောတူခဲ့တာဖြစ်ပါတယ်မက္ကဆီကိုနိုင်ငံထဲမှာဆက်ပြီးရှိနေဖို့ဆိုတဲ့ဒီအစည်းအဝေးကိုပြီးခဲ့တဲ့ဇန်နဝါရီလကလေးကနေဆက်မျိုးတွေဖြစ်တဲ့တီဟွာနာမက္ကဆီကာလီနဲ့ဆီယိုဒက်ဝါရက်စ်မျိုးတွေမှာလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်မက္ကဆီကိုအနေနဲ့ဂေါ်ဒီမာလာနဲ့ထိစပ်နေတဲ့သူတို့နိုင်ငံတောင်ပိုင်းနေဆက်ကိုလည်းနိုင်ငံတော်အရန်တပ်ဖွဲ့တွေထောင်ထဲချီပြီးတော့ဆေးလွတ်သွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားဝါရှင်တန်မှာ၃ရက်ကြာဆွေးနွေးပြီးတဲ့နောက်အခုလိုနိုင်ငံကြားသဘောတူညီချက်ကိုတောက်ကြနေကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ကဗန္ဒားရေးဝန်ကြီးတွေနဲ့ဘူဘန်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးကြဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီးပွားအပြီးပူးတွဲညှိနှိုင်းချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့ NDA တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဗန္ဒားရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တက်တာနဲ့အားလုံးအကျိုးခံစားခွင့်ရမယ်ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်ဒီကမ္ဘာ့ဗန္ဒယ်ကောင်ဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာ တိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြေရှင်းနိုင်ဖို့လမ်းစာမတူသေးတဲ့အခုလိုချိန်မှာဒီ G20 ဘဏ္ဍာရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေကျွေးမိပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားရေးအခြေစုံအမေရိကန်နဲ့တရုတ်ကြားဆက်တချိန်မြောက်ဆွေးနွေးပြီးကြတဲ့ကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုပြန်လည်လုပ်ဖို့ချိန်ဆောင်နေချိန်မှာတတိယကမ္ဘာစီးပွားရေးအခြေစုံဂျပန်အနေနဲ့ဒီ1999ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့စည်းဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင်ဗျာ
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စည်းဝါးတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လေးလကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးတော့အိန္ဒိယကိုလံဘီယာနိုင်ငံတွေကတချီရာမြို့ကိုဝင်ရောက်ခဲ့ကြပြီးတော့ဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွင်းမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမဒူရိုရဲ့ဆိုရှယ်လစ်အစိုးရကဘရာဇီးလ်ကိုလံဘီယာအရူဘာဘွန်နီယနဲ့ကရာကောက်ဒိုနဲ့ထိစပ်နေတဲ့ဒီဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့မိန့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံမှာ Sudanese Professionals Association SPA လို့တကောက်ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူစုကင်းမဲ့နေပါတယ်။လက်ရှိစစ်ကောင်စီနှုတ်ထွက်ပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်တပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြာခင်ကစစ်တပ်ကအကြမ်းဖက်နှင်းနှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲအဖွဲ့ကနိုင်ငံသားတွေအနေနဲ့အိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ဒီ SPA ကလက်နဲ့ချီအရင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အီတီလာမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုရာထူးကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့လက်ရှိအစိုးရမနှုတ်ထွက်မချင်းရသားဆိုရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ဒီ SVA အဖွဲ့ကဆန္ဒပြတောင်းဆိုရကနေအကြံဖက်နှင်းနှင်းမှုတွေဖြစ်လာခဲ့တာပါအခုလက်ရှိအန်တုဆန္ဒပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေချောင်းစောလာမှုတွေရဆိုင်ပြီးလေစိတ်ဟာလည်းလူစုကင်းမဲ့နေတဲ့ပုံတွေကိုလူမှုကွန်ရက်မှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျာ
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.79kHz 1068.3ည9.19kHz 15965နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုရှင်းပြပေးနေပါတယ်ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းတွေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေကိုပြင်ဆင်ဖို့လှုပ်တာဟာတစိတ်တေသကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယုပ်လာနေတာဖြစ်တယ်လို့တော်များများကဝေဖန်နေကြပါတယ်။ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ကြားရှိတဲ့သူတွေနဲ့တရားခံပြေးတွေကိုဟောင်ကောင်ကနေတရုတ်နိုင်ငံဖီမာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွဲကူသွားစီမှာဖြစ်ပါတယ်။အဲလိုဆိုရင်လွှဲပြောင်းခံလိုက်ရတဲ့သူတွေဟာတိတိကျကျရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ဖီမာကြီးပါဝင်တခြားဘယ်နိုင်ငံနဲ့မှတရားခံလွှဲပြောင်းဖို့သဘောတူညီချက်ယူထားတာတော့မရှိပါဘူး။ဒီကနေ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေဟာနိုင်ငံသားလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့စာရန်တွေနဲ့ကျွေးကြော်တဲ့နေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရတဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မတန်းယူနေတာတွေရှိခဲ့ပါတယ်။တနိုင်ငံနှစ်ပြည်တော်စနစ်ရဟောင်ကောင်ဟာသူတို့ရဲ့လူမှုရေးတရားရေးနဲ့နိုင်ငံရေးစနစ်တွေကို250ကြာဆက်ပြီးတော့ထိန်းသိမ်းထားခွင့်ရှိတယ်လို့အမှတ်ကန်ရထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီပါတီကတော့ဥပဒေပြောင်းလဲတွေကိုအတင်းလုပ်ပြီးတော့ဒီသဘောတူညီချက်ကိုဖျက်နိုင်ဖို့တိုးပြီးတော့လှုံ့ဆော်လာနေတာဖြစ်ပါတယ်ခင်ဗျာ။
ကဇကစ္စတန်နိုင်ငံမှာဆိုဗီယက်လက်အောက်ကနေလွတ်မြောက်ပြီးကတည်းကဥဆောင်လာခဲ့တဲ့သမ္မတနှုတ်ထွက်သွားပြီးသမ္မတနေရာအစားထိုးရွေးချယ်ဖို့ဒီနေ့မဲပေးနေချိန်မှာဆန္ဒပြမှုတွေဖြစ်နေပြီးဆန္ဒပြသူတရားကျော်ကိုဖမ်းဆီးထားလိုက်ပါတယ်။ဒီဘိုအာရှနိုင်ငံအသက်88နှစ်အရွယ်သမ္မတနော့ဆူလ်တန်နာဇာဘာရီယက်မလာဒွန်ကမမျှော်လင့်ဘဲနှုတ်ထွက်သွားခဲ့ပြီး အမြန်ကျင်းပခဲ့တဲ့ဒီသမရရွေးကောက်ပွဲဖြစ်လာခြင်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးအယ်မတီကအက်စတနာယဉ်ပြင်မှာအခုလိုဆန္ဒပြခဲ့ကြတာပါဒီဖန်ဆင်းမှုတွေရေဒီယိုဖရီယူရိုပ်ဥရောပလူမျိုးရေးရေဒီယိုကသတင်းတောက်ဖိုက်တာတိုဆန်ကိုပါဝင်နိုင်ငံခြားနဲ့ဒေသခံသတင်းတောက်အများပြားလည်းခေတ္တသတင်းခံခဲ့ရပြီးအာရာပိုင်းဘက်ကဒီမြို့ကြီးတစ်ဝိုက်လုံခြုံရေးကိုတင်ကြပ်ထားလိုက်ပါတ င်ဖို့သိကြသလောက်ရှိတယ်လို့အများကယူဆထားပါတယ်ဒီရွေးကောက်ပွဲမှာပထမဆုံးချိန်အနေနဲ့စစ်မှန်တဲ့တိုက်ခန်းခေါင်းဆောင်တူဝင်ပြိုင်နိုင်ခဲ့ပေမဲ့အတိုက်ခန်းအင်အားကတော့အပြော့နေပါတယ်ဒီအရင်တုန်းကတော့ဒီရွေးကောက်ပွဲဟာအစိုးရရဲ့အာဏာဆက်လက်ထိန်းသိမ်းထားနိုင်ရေးရုပ်ပြရွေးကောက်ပွဲသာဖြစ်တယ်ဆိုပြီးဝိုင်းသပိတ်မှောက်ချဖို့အတိုက်ခန်းတွေကဆန္ဒပြခဲ့ကြပါတယ်ဆိုဗီယက်နိုင်ငံကခွဲထွက်လာခဲ့တဲ့နိုင်ငံတွေထဲအတိုးတက်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဒီကဇက်ကစတန်နိုင်ငံဟာရုရှားနဲ့တရုတ်နိုင်ငံကြားမှာတည်ရှိပါတယ်ခင
်ဗျာဂျပန်နိုင်ငံကကာမကူရာမြို့မှာတော့ကမ္ဘာလက်ခီးသွားတွေကိုလမ်းသွားရင်းနဲ့အစားမစားဖို့ကိုတားမြစ်လိုက်ပါတယ်ဂျပန်နိုင်ငံကိုလာရောက်တဲ့ကမ္ဘာလက်ခီးသွားအရေးအတွက်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလက်ခီးသွားဟာတန်20လောက်ရှိတာပါဂျပန်နိုင်ငံဟာတန်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးတော့ကာမကူရာမြို့ကန်တချို့ဟာလည်းလမ်းတွေပေါ်မှာအမိုက်တွေများလာနေတဲ့အပေါ်မှာစိတ်ပြတ်နေကြတာပါဒါပြင်ကမ္ဘာလက်ခီးသွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ယူရာဒလီထုံးစံတွေကိုချိုးဖောက်တာတွေရှိလာနေတယ်လို့လည်းပြောပါတယ်ပြီးကြတဲ့နှစ်နောက်ပိုင်းကတော့ကာမကူရာမြို့ပါဝင်ဂျပန်နိုင်ငံကကမ္ဘာလက်ခီးသွားတွေအလာများတဲ့နေရာတွေကဒေသခံတွေဟာကမ္ဘာလက်ခီးသွားတွေကြောင့်ဖြစ်လာနေတဲ့ညဉ့်ဉန်းမှုတွေနဲ့ပတ်သက်ပြီးတော့မကြည်မနက်ဖြစ်လာနေကြတာပါ။ဒါကြောင့်ကာမကူရာမြို့ကောင်စီကပြီးခဲ့တဲ့မတ်လ22ရက်နေ့ကကမ္ဘာလက်ခီးသွားတွေအနေနဲ့လမ်းသွားနေတဲ့အစားမစားကြဖို့ကိုအမိန့်ထုတ်လိုက်တာပါ။ဒါမဲ့လည်းဒီအမိန့်ကိုမလိုက်နာဘဲချိုးဖောက်တဲ့လူတွေအနေနဲ့ဘယ်လိုအပြစ်ဒဏ်ခံရမလဲဆိုတာမပါတာကြောင့်ဒါကရုပ်ပြသက်သက်သာဖြစ်တယ်လို့လည်းတချို့ဝေဖန်သူတွေကရှုမြင်နေကြပါတယ်။ဒါမဲ့လည်းကာမကူရာမြို့တော်ဝန်ရှိသူတွေကတော့အခုလိုအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာလက်ခီးသွားတွေအနေနဲ့လမ်းသွားရင်စားစားတာမလုပ်ခင်မှာဒါကိုလုံးတဲ့မလုပ်တဲ့ပြန်စဉ်းစားလာနိုင်စီတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြမတက်မရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြားချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ပင်မတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား400ကျော်ပလက်ဝမြို့ပေါ်တိမ်းရှောင်နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တက်မရုံရောအေအေဘက်ကပါပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်။
ချင်းမြင့်နယ်ပလက်ဝမြို့နယ်ပြည်တောင်နဲ့တမချောင်းဝရွာနီးမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်မှုကြောင့်ရွာသား400ခန့်ပလက်ဝမြို့ပေါ်စစ်ဘေးသိမ်းရှောင်နေရဆဲဖြစ်တယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူဦးကျော်အောင်ကပြောပါတယ်
။တိုက်ပွဲတွေဖြစ်တော့နေရွာလောက်ကဒီအခုပလက်ဝမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေတမချောင်းထက်ရွာရဲပြီးတော့တမချောင်းဝရွာရဲပြီးတော့ပလက်တပင်ရွာရဲအဲ့ဒီနေရွာကအခုလက်ရှိခရီးလူကြီး400လောက်ရောက်ပြီ
။ပြီးခဲ့တဲ့တောက်ကြံနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလက်ရှိတဖွဲ့ဖွဲ့ရောက်လာတဲ့စစ်ရှောင်ပြည်သူတွေအတွက်ယာယီနေထိုင်ဖို့ကြာခံရေးရုံးနဲ့ရိတ်ခါရက်ွက်မှရှိတဲ့အင်္ဂလန်ကမ်ပိုင်းကီမူမူဂျူတို့မှယာယီနေရာချထားပေးထားတယ်လို့ဦးကျော်အောင်ကဆိုပါတယ်။မနေ့ကပလက်ဝမြို့နယ်ဘက်မှာအေအေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမှုကျုပ်စွန်မင်းထွန်းကပြောပါတယ်
။တောက်ချာနေတုန်းကတော့တို့တို့ပလက်ဝမြောက်ချမ်းကဒီကြောင်ကြီးရဘက်မှာတော့ဖြစ်ပြတိုက်ပွဲလေးဖြစ်ပွားတာရှိပါတယ်
။ချင်းမြင့်နယ်ပလက်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်နေရပါတယ်။2019ပညာသင်နှစ်အတွက်ကျောင်းဖွဲ့တာသဘာခန့်ရှိပြီးဖြစ်ပေမဲ့ပလက်ဝမြို့နယ်တွင်ကျောင်း108ကျောင်းလောက်ပညာသင်ကြားမဲ့ဆရာဆရာမတွေမရှိသေးလို့ကျောင်းမဖွင့်နိုင်ဘူးလို့ချင်းမြင့်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထန်းကပြောပါတယ
်။108ကျောင်းလောက်ကဆရာမရှိသေးလို့သူတို့ပြန်ပြောတာသူကျောင်းစီရင်းရှင်သူတို့တက်စီစဉ်နိုင်တဲ့အစီအစဉ်တစ်ခုပေါ့နော်။ဆင်ပြောင်းတော့လုပ်ရလုပ်ဖို့လုပ်ပြရမှာပဲ
။တက်စီပလက်ဝမြို့နယ်တွင်စာတင်ကြမဲ့ဆရာဆရာမတွေမရောက်လာသေးတဲ့အချိန်တွေကတော့လူမှုရေးဝန်ကြီးပေါင်လုံးမင်းနံကအခုလိုဆက်ပြောပါတယ်
။ပလက်ဝမြို့နယ်က2016ခုနှစ်ကသူတို့325ဆရာခန့်တည်တယ်။အဲ့ထဲမှာ24ယောက်ကဒီတက်ခံဖြစ်ပြီးတော့ကျန်တဲ့ကိုဒီကချင်းပြင်းနေရောက်ပါတဲ့ကအဲ့ဒီဖွဲ့ဒီကိုခုအပြောင်းလျှောက်တဲ့အခါမှာအပြောင်းခွင့်ပြုလိုက်တော့သူတို့ရဲ့စံတာပြည့်နေရကိုဥပပြီးတော့ဒီလိုပြောင်းခိုင်းတာဖြစ်သူစရင်တော့ပြင်ခိုင်းထားတယ်အတိကျတော့စာမလာဘူးအာမင်းလုံချုံကြီးနဲ့လူတော့လူလာပါတယ်မင်းမလုံချုံဘယ်လိုမှလုံလို့မရဘူးနော်
ဒါပြင်ဆရာဆရာမတယောက်စီတာရှိတဲ့အကြောင်းကကိုယ်စိလေးကြောင်းရှိနေပြီးတော့စာသင်ကြောင်းမှရကြော်ကတော့စာသင်ကြားရေးမှာခက်တွေ့နေတယ်လို့လဲချင်းမင်းနဲ့ဆွေရဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပလဲဝမြို့နယ်တွင်နေမြေမလုံးချုံမှုဟာပညာသင်ကြားရေးမှာခက်ခဲဖြစ်စေတယ်လို့လဲဒေတာခန်တွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့ချင်းမင်းနယ်ပလဲဝမြို့နယ်တွင်မှာမြန်မာသမ္မတနဲ့ရခို ကျောင်းကခွန်ရည်ညနေ9:00ခန်းကတက်တင်ပြီးတော့ဘလောက်ဝမ်းကြီးတောင်းရည်အနောက်တောင်ခွန်မြစ်ကလေးကြီးကအကောင်မှာညနေ9:00ခန်းကတက်တယ်ခီခီတိတ်တိတ်ပေါ်ခဲ့တာရှိတယ်။ဒီမှာပြတ်ပြတ်ကနေပြီးတော့၄ဦးကြာဆုံးပြီးတော့ဆက်လာကြတာပေါ့နော်။နောက်ပြီးတော့အဦးသားကြီးကျောင်းမှာလည်းဒီမှာရခလာလိုက်တော့ခီခီတိတ်တိတ်ရှိတယ်။မနေ့ကမြောက်ဦးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ဘုံတိုက်ပွဲပြီး
ပါတယ်ကွန်ဂျုံဘကွေးနေရာဒီဘယောင်းကဆုံးအနာမှာကောလမ်းမကြီးမှာလေစစ်တပ်ကိုဖောက်ခွေးတာစစ်တပ်ကထိကျမုံကြီးတယ်မကြီးဘူးလားကျွန်တော်တို့တော့သိကြမသိရဘူးဘာမသိဘူးလေ
ဒီခိုင်းမီနဲ့မြောက်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါတယ
်ဒီတော့ဒီကိမုံကိုဖြေဦးခင်ဗျာရဲတွေတော့ကျွန်တော်တို့မောက်ဦးဝင်းနေတော့ပါဒီလိုမျိုးနည်းကျင်းတော့ရှိရတယ
်လက်ရှိရခိုင်ပြည်နယ်6မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုစီရီပတိပခဒေသကရွာသားတွေစစ်ပေးတင်းရှောင်နေရဆဲဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာတော့စစ်ပေးရှောင်ဥယျာဉ် 4,000 ကျော်ရှိနေပြီးချင်းပြည်နယ်ပလဲဝါမြို့နယ်မှာတော့စစ်ပေးရှောင်ဥယျာဉ် 3,000 ကရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့စစ်ပွဲရပ်တန့်ရေးတောင်းဆိုနေကြတဲ့အကြောင်းကိုနားဆင်ရအောင်ပါကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအများဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပြီးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွေနဲ့ငြိမ်းချမ်းရေးလှူလာသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ပါဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှစ်နှစ်ပြည့်အထိမ်းအမှတ်ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအများဆုံးရပ်တန့်ရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တပ်တစ်စစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ်
။ကျွန်တော်တို့ဒီကနေ့ဟာဆိုရင်တို့ကချင်ဒေသမှာတကြောပြန်စစ်ဖြစ်တာတို့ရှစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှင်းနေတာတော့တင်းမှာကျွန်တော်တို့စစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲစစ်ဆောင်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေနေတဲ့ကျွန်တော်ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေအခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်စစ်ဆောင်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်တို့မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နဲ့ဘယ်ခါမှကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရအောင်ကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့စာမရေးကျွန်တော်ရဲ့စာဝတ်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်။တကြောပြန်စစ်ရှင်းနေပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်။ဒီအချိန်ဒီပုံမှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေလူသားချင်းစာနာမှုအကူအညီတွေပေးဖို့ကိုတားမြစ်ပိတ်ပင်မှုမရှိပဲရရှိရေးနေရရင်းတွေကိုလူကုန်တိုက်ခါရှိစွာနဲ့ပြန်တားရေးကချင်စစ်မီးရဲအောင်ဆောင်ရွက်ပေးပါလို့ NLD ရသားဆိုရကိုတောင်းဆိုသလိုတပ်မတော်ကလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းပြပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တူဦးဖြစ်တဲ့ကိုအင်ခွန်က ွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါဗျာ။ဒီ
NLD အစိုးရကိုကျွန်တော်ကလည်းမေးပေးခဲ့ရပါတော့။ကျွန်တော် NLD အစိုးရဆက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်နိုင်ငံကတော့ငင်းချမ်းတော့ပါပဲ။အားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှကျွန်တော်တို့ဒီကလည်းငင်းချမ်းတော့မှဆိုအမျိုးချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့ရပါတော့။ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျိုးလေးချက်ကလည်းဟိုအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020ကဘယ်လိုကအစိုးရပြောင်းတော့ဥဆောင်လာနေဆိုရတာလဲကျွန်တော်ကသိနေပေါ့နော်တော့ကျွန်တော်တို့လက်ရှိအနေထားပြပို့ပြီးတော့ negative တက်တန်ရောက်သွားမလားဆိုပြီးတော့သိနေတာလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူတွေအားလုံးကျွန်တော်ပြောင်းနေတဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ပေါ့ငင်းချမ်းရည်ကိုအားလုံးငင်းချမ်းမှုတွေအများဆုံးကြိုးစားပေးပါလို့အဲ့လိုပြောချင်တယ
်။ကချင်ပြည်နယ်တွင်းကအစ်ဘေးဆောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုဆစ်ဆောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ်
။2018 6လပိုင်း9ရက်နေ့ကစပြီးစစ်တပ်ကြီးရေပေါ်နော်။ပြည့်ရနေရပေါ်နော်3ရက်တပတ်လောက်ပြီးဖြေခဲ့ရတာမဲ့စစ်ကိုတပတ်အပြည့်ပြီးမဲ့ပေါ်နော်3ပတ်အဲ့လောက်ရှိစဉ်းစားမှဖြေခဲ့ရတော့စစ်ကြောင်းတွေထိုးရတဲ့အာပြည့်ဝနေတယ်ပေါ်နော်။ညစမီးစောရတဲ့ဆိုမှအမေရောဖျားစောင်းရမှာသူကလူအများကြီးနေတဲ့အချိန်မှာစူးပြီးနေအချိန်အချိန်ရတယ်ပြီးတော့အမေစီကတလားရောတလားပုံသွားရတယ်အမေစီကမပြီးဘူးနော်ပုံပုံပြီးချင်းခံလာတယ်ပေါ့နော်အခုတနည်းပြောလိုက်တဲ့အချိန်မှာဒီချောရောမကောင်းဘူးလေပဲနော်ပုံပုံပြီးဒါမဲ့ဒီကိစ္စုံတဲ့ခံစားရတဲ့ဒီကိစ္စုံတဲ့ရတဲ့လူတွေဆိုရင်အားသာရမယ်တော့အလုံးကျေစုတူပါလား
ကချင်ကြောပြန်စစ်စစ်နေပြတဲ့အထိမ်းမှန်ကြီးကျယ်စွာလှုပ်ရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ငါပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပတ်မှုကျွန်တော်တို့ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြသတဲ့ဆိုတော့
ခံစားချက်ကိုထုတ်ပေါ်ပြသတဲ့ဆိုတော့ဂျင်းစုစီထဲမှာပါသွားပြီခင်ဗျ
ာ။မခံဘူးလား။ဂျင်းစုစီနဲ့
ကျွန်တော်ကဒီနေ့အောင်ပြည့်စုတောင်းပေးဖို့
အခုဥပဒေလုပ်တဲ့သူတွေက
ဆန္ဒပြုဖို့လည်းမဟုတ်ဘူးကျွန်တော်တို့ကို
ကျွန်တော်တို့ကသွေးနေဖို့တည်းလိုက်လာခဲ့ပြီပါ။
အာကျွန်တော်မလိုက်နိုင်ဘူ
း။မလိုက်နိုင်ဘူးလား။မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ကအထက်ဒရင်ပို့ပြီးတော့မှလုပ်ကြစီတာဥပဒေနဲ့ညီလုပ်ကြစီတ
ာ။ဒီလိုမျိုးကချင်ကြောပြန်စစ်စစ်နေပြတဲ့အချိန်ကြီးကျယ်စွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းနဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိတဲ့သူတွေဘက်ကအများဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချင်ကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူကအခုလိုပြောပါတယ
်။ဒါတော့သူတို့မလုပ်တင်လို့ထင်တယ်။ဘာကြောင့်လဲဆိုဒီပြည်သူလူထုတမန်ကလုံးတိုင်းတန်နဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တဲ့ပေါ့နော်။ဒါကိုနိုင်တဲ့စီးနင်းလုပ်ပြီးတော့လုပ်တင်လို့ကျွန်တော်တို့မြင်တယ်။ရင်ကျေးတိမ်မွေ့တဲ့လုံးပုံလုံးကြီးတွေနဲ့လုပ်ဖို့ကျွန်တော်တို့လိုအပ်တယ်။
အခုလိုမျိုးတကြောပြန်ကချင်စစ်ပွဲရှိနေပြည့်တဲ့အချိန်ပြည်တွင်းရေးရဲလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်။မဆုမွန်စူးစီးတင်ပြပေးထားတာပါ။သောတာရှင်တို့ကနာဆင်နေကြရတာက VOA American အတန်ရဲ့တင်းနေခုနေညနေပိုင်းမြန်မာအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပြည်သူ့စာဆိုစာရေးဆရာကြီးဗမောတင်အောင်ရာဒီအကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာတိုင်ဝိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်။လာမယ့်2020မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတည်ဆောက်သွားဖို့စီစဉ်နေကြောင်းရာပြည့်အခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ကိုစုံဝင်းနိုင်ငံတင်ပြပေးပါမယ်ရှင်
။စာရေးဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါ။ဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူ့စာရေးဆရာကြီးဗမောတင်အောင်ရဲ့ရာပြည့်အကျိုး99နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမောတင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီတရအကူကစာဗမော99နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာပေါ့စာပေပိမှန်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆရာဗမောနောက်နှစ်2020မှာ